ဆီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ကြောင်းသိရသလောက်လူပေါင်း 9,000-3,000 နီးပါးတေဆုံးခဲ့ရပြီလို့ကုလသမဂ္ဂကပြောလိုက်ပါတယ်။တကယ်အရေးအတွက်ဟာဒီတဲ့အများကြီးလဲပိုများနိုင်တယ်လို့ကုလသမဂ္ဂကသတိပေးပါတယ်။ဧပြီလကုန်အထိသိရတဲ့တေဆုံးသူအရေးအတွက်ကိုကုလသမဂ္ဂလူ့ခွင့်ရေးဌာနကဒီကနေ့ကြတာရင်းနေမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။ဒီအရေးအတွက်ဟာအ ਨੇ ဆုံးသိရတဲ့အရေးအတွက်ဖြစ်မဲ့ပုံရတယ်လို့လဲဆိုပါတယ်။ဆီးရီးယားကအခြေအနေပိုပြီးတော့ဆိုးလာတဲ့အပေါ်မှာလဲစိုးရိမ်ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လတည်းကဆီးရီးယားနိုင်ငံမှာတလကိုလူပေါင်း 9,000 ကျော်ပြန်မြတေဆုံးနေတယ်လို့ကုလသမဂ္ဂရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒီအခြေအနေတွေကိုကြည့်ချင်းအဖြစ်ဆီးရီးယားပဋိပက္ခဟာပြီးခဲ့တဲ့နှစ်ထဲမှာတိတိတသာမြင်းမြန်ဆန်းဆန်းဆိုးဝါးလာတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာအကြီးအကဲနာဗီဘီလေးကပြောပါတယ်။အခုတတိယနှစ်ထဲကိုရောက်လာနေတဲ့ဆီးရီးယားပြည်တွင်းစစ်ပွဲအတွင်းတေဆုံးသူအရေအတွက်ကိုဆီးရီးယားအစိုးရနဲ့တပုံတွေဘက်ကအပါအဝင်စုစုပေါင်းစစ်မြစ်၈ခုကရရှိတဲ့ကိန်းဂဏန်းတွေကိုစုဆောင်းပြီးတော့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။စစ်ပွဲကြောင့်တေဆုံးခဲ့တဲ့ကလေးငယ်ပေါင်းကလည်း6,500တဲ့မနည်းရှိပြီလို့ပြောပါတယ်။ကလေးတွေကိုသူတို့ရဲ့မိသားစုဝင်တွေနဲ့အတူနှိမ့်ဆက်ညှဉ်းပန်းနေဆိုတဲ့အထောက်အထားတွေတောင်ရှိတယ်လို့နာဗီဘီလေးကပြောပါတယ်။ဆီးရီးယားသမ္မတပါရှာအယ်အာဆတ်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေ2012ခုနှစ်မတ်လမှစတင်ခဲ့ရကနေလက်နက်ကင်တော်လှန်ရေးအသွင်ကိုကူးပြောင်းခဲ့တာဖြစ်ပါတယ်ရှင်။